မြမရေအကြမ်းမဖက်တဲ့နီလန်းနဲ့ဖြည့်ရှင်းဖို့နဲ့ဒီမြမပြည်တွင်းရေကိုဝင်ဆက်မှာမဟုတ်ဘူးလို့အာဆီယံခေါင်းဆောင်တွေကပြောလိုက်ပါတယ်မြမရေအကြမ်းမဖက်တဲ့နီနဲ့အပြေရှားဖို့အာဆီယံကဆက်လက်တွန်းအားပေးနေကြအောင်လက်ချအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောလိုက်ပြီးမှဒီအင်ဒိုနီးရှားကာကွယ်ဝင်ကြီးပရာဘိုနိုဆူဗီယန်တိုကလည်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေကိုမဆွတ်ဖက်ရေးမူဝါဒကိုဆက်ကင်ဆယ်သွားမယ်လို့ပြောလိုက်ပါတယ်သူကပဲမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်မြန်မာနိုင်ငံသားတွေမှာဆုံးဖြတ်ခွင့်ရှိပါတယ်အာဆီယံနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဘူးဆိုတဲ့မူဝါဒကိုဆက်ကင်ဆယ်ထားစေဖြစ်တယ်ဒါပေမဲ့ငြိမ်းချမ်းတဲ့အနေနဲ့အပြေရှားနိုင်ဖို့ကျွန်တော်တို့ရဲ့ဩစာတည်ရောက်မှုကိုအသုံးချသွားမှာဖြစ်ပါတယ်လို့အင်ဒိုနီးရှားကာကွယ်ဝင်ကြီးပရာဘိုနိုဆူဗီယန်တိုကဒီနေ့ပြောကြားခဲ့တာပါဒါအပြင်မြန်မာနိုင်ငံအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ကစပြီးမြန်မာနိုင်ငံအတွင်းကနေရအတော်များများမှာစစ်ဆင်ရေးတွေစတင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းထောက်တွေရဲ့အမေးကိုတော့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြန်လည်ဖိရှားခဲ့ခြင်းမရှိပါဘူးမြန်မာစစ်ကောင်စီကအာဆီယံဘုံသဘောတူညီချက်5ရပ်ကိုလိုက်နာအကောင့်ထဲပေါ်ခြင်းမရှိတဲ့အတွက်မနေ့နိုဝင်ဘာ15ရက်နေ့မှာစတင်တဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့စီဝေးပွဲကိုစစ်ကောင်စီကဖိရှားထားခဲ့ခြင်းတော့မရှိပါဘူးဒီနေ့မှာတော့အာဆီယံအပေါင်းရှင်လို့ခေါ်တဲ့အမေရိကန်ပါဝင်အာဆီယံဆွေးနွေးပွဲ၈နိုင်ငံကကာကွယ်ရေးဝန်ကြီးတွေဟာလက်တလောဖြစ်ပေါ်နေတဲ့မြမပဋိပက္ခပါဝင်အရှေ့လေပိုင်းကဣစရေးဟာမတ်တိုက်ပွဲတောင်တရုတ်ပင်လယ်အတွင်းတရုတ်နယ်ရေကြောင်းပိုင်ဆိုင်မှုငင်းပွားနေတဲ့ကိစ္စဂျပန်နဲ့အာဆီယံကြားဆေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြေတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ